ဒုတမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကြံဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးတော့ဘူးတီတောင်မောင်နှောဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့တွားရောက်ပြီးကွင်းစင်လေးလာနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ကVOA ကိုအတည်ပြုပြောဆိုပါတယ ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့အတွက်အဖွဲ့နှဖွဲ့ခွဲပြီးဗူလီတောင်မောင်တော်အပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကဒုက္ခသည်စခန်းတွေကိုအခုရက်ပိုင်းတွင်တွားရောက်ကွင်းစင်လည်လာနေတာပါ။ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကြမ်းဖက်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရောမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုပါအဖွဲ့ခွဲပြီးတွေ့ဆုံမေးမြန်းမှုတွေလုပ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကအခုလိုရှင်းပြပါတယ်။
စင်ခံစားမှာပါတဲ့ချက်တွေပေါ့လေဘလောက်တိုင်းတာဖြင့်မှန်ချမှုရှိတယ်လဲဆိုတာကိုဒါကဆန္ဒစစ်ရေးကော်မရှင်ဖော်ဝင်ရေးအနေနဲ့ဝင်းလာတဲ့ဆိုတာနဲ့နေနိုင်ပြီးတော့မှငကိုတော့ကလူခွင့်ရေးအဖွဲ့အနေနဲ့စစ်ရေးတဲ့နေရာလေးတွေပေါ့နောက်အဲ့ဒီပုဂ္ဂိုလ်တွေပေါ့အဲ့ဒါတွေကိုပြန်ပြီးတော့နင်းညာတာလေးဆန္ဒတာလေးတွေဟိုလုပ်တဲ့အစီအစဉ်တစ်ခုပေါ့တစ်ခါကအဲ့ဒီလုပ်တယ်လို့တစ်ခါကလည်းတချို့ပြန်ဝင်လာကြတဲ့လူတွေဟိုလည်းပဲဆက်မှန်ပြီးတော့ဟိုလိုက်တဲ့ Facebook နေနေနေတဲ့အဖွဲ့လည်းရှိပါတယ်အဲ့တော့ဟိုမောင်းတော်ဒေသစုံစမ်းရေးကော်မရှင်နေနဲ့မဖွဲ့ခွဲပြီးတော့လုပ်နေတယ်ဆိုတဲ့သဘောပါပဲကျွန်တော်ပြည်ရတော့ကတော့ဟိုဘက်ချမ်းသွားတော့ဆရာအောင်ထွန်းတက်တို့ကျားဥထုံးရတို့ဥဆောင်ပြီးတော့သွားတယ်လို့ကျွန်တော်သိရပါတယ်ဒီဘက်ကျမှတော့ဥအောင်နိုင်တို့ပဲဥဆောင်တယ်လို့ကျွန်တော်သိရပါတယ
်ကော်မရှင်အနေနဲ့သရုပ်ထအချိန်မြောက်ကွင်းစင်စစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းစင်းလေးလာမှုကတစင်းကုလသမဂ္ဂရဲ့ဆွဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်မယ်လို့ဦးအောင်ကြည်ကပြောပါတယ်
။ဒီရဲ့အင်္ဂါကဘက်မှာပါတဲ့အချက်အလက်တွေဟာဘယ်လောက်ထိခိုင်မာမှုရှိတယ်လဲ။အကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာကတော့တော်တော်များများအထက်ကားထားတဲ့အနေအထားမျိုးဖြစ်တယ်။ဖြစ်သေးတဲ့လူတွေကလည်းဒီကနောက်ဆုံးချိန်တွေကိုဒီဘက်ချမ်းကိုသူတို့ကမရောက်ကြသေးဘူး။အနောက်နေနေချိန်တွေလည်းသူတို့ကမသိကြဘူးဆိုတော့အဲ့ဒီဟိုထွက်ခွာသွားတဲ့လူတွေပြောပြမြစကားအားလုံးကိုပဲအမှန်လို့ရှင်ပြီးတော့မတန်းတင်လာလည်းဖြစ်နိုင်ပါပဲ။ဒါကြောင့်မလို့အခုသွားပြီးတော့ကျွန်တော်တို့ဆရာမင်းနဲ့ပုဂ္ဂိုလ်ကြီးရတော့ဒီဘက်ကဒီဝါတွေရောနေမီဒေသအချင်းတွေရောဒီဘက်ကဖြစ်ချင်းအကြောင်းများတွေရောအကုန်လုံးအသေးစိတ်အသိရှိခဲ့ပြီးပြီ။ဘုံဘုံနေနေနဲ့ဒီဘက်ကသတင်းချက်လက်တွေကိုမင်းမြန်ခါရဲ့ပြီးပြီဆိုတော့ဟိုမှာပြန်ပြီးတော့နေတဲ့အခါမှာအမေကတော့အဆောဆုံးခဲ့တဲ့လူတွေကိုတွေ့ကြတယ်တွေ့တယ်မတွေ့ကြတာမတွေ့ဘူးပေါ့လေအမေတွေ့ရင်ဖြစ်စီမတွေ့ရင်ဖြစ်စီသူတို့ကနေကြတဲ့ပုံကိုယ်တွေကိုပြန်လာပြီးတော့မင်းမင်းများအဖြစ်ဒီကိုတော့အဆောဆုံးချက်တွေဟာဘလောက်ထိမှန်ကန်မှုလဲဟိုတရင်ချက်လက်အဖြစ်ခိုင်မာမှုရှိသလားဆိုတာလေးတွေပါစမ်းသပ်နိုင်လို့ညွှန်လင်းပါတယ
်ကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့နောက်ရက်တွေမှာလည်းဒုက္ခသည်စခန်းတချို့ကိုထပ်သွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါတဲ့ကြားပြတ်အစည်းအခမ်းအစားစောင်းကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်ရင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်ဆေးရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့လည်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်ကြိုဆိုသလိုကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်မဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်မောင်တော်အကြံဖတ်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပဲအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်မဲ့အချိန်ကိုရက်ကန်တမ်းမရှိတိုးမြင့်ပေးထားတာလည်းဖြစ်ပါလိမ့်ရှင်။